ီဝိုင်လာ24ရက်နေ့ကျူးကျော်ဆစ်ဆာတဲ့နှစ်ပတ်လည်ချင်းနဲ့တိုက်ဆိုင်ပြီးရုရှားကပြင်းထန်ထိုးစစ်ဆင်နိုင်ရည်ရှိတာကြောင့်ပြင်ဆင်ထားတယ်လို့ယူကရိန်းကပြောပါတယ်။စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမ့်မှန်နေဖြစ်နေတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းကာဝေးဝန်ကြီးကပြောဆိုလိုက်တာပါ။ဖေဖော်ဝါရီလရုရှားကထိုးစစ်ဆင်နိုင်တယ်လို့ခန့်မှန်းပါတယ်။ထိမ့်မှန်သင်္ကေတသဘောဆောင်တဲ့ရှုထောင့်ကတုံးတက်တာဖြစ်ပြီးစီးရီးရှုထောင့်အနေနဲ့ကတော့ယုတ်တိမရှိပါဘူး။သူတို့ဘက်ကဘာမှအသင့်အနေထားမရှိပေမဲ့လှုပ်လာမှာပါဆိုပြီးယူကရိန်းကာဝေးဝန်ကြီးအလက်ဆီရက်စနီကော့ဖ်ကသတင်းဝင်နဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဆက်မှုလုပ်ငန်းတွေရှိရာဒွန်ဘတ်စ်ဒေသကိုရုရှားကသိမ်းပိုက်ဖို့ကြိုးစားနေပြီးလက်နက်ချီတိုက်ပွဲတွေဖြစ်နေတဲ့ယူကရိန်းရှိဘက်မှာထိုးစစ်ဆင်လာနိုင်တယ်လို့2014ခုနှစ်ကရုရှားပိုင်ဖြစ်ဥပဒေမဲ့တုံ့တွင်းခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကုန်လမ်းကြောင်းချက်တွင်နေအောင်တောင်ပိုင်းမှာထိုးစစ်ဆင်မဲ့အလားအလာရှိတယ်လို့လည်းပြောဆိုထားပါတယ်။အင်းနေချင်းဘယ်လာရုစ်နိုင်ငံကစစ်ကမ်းတွေမှာရုရှားတပ်ဖွဲ့ဝင်12,000ရှိတဲ့အကြောင်းယူကရိန်းကာဝေးဝန်ကြီးကခန့်မှန်းတာကြောင့်ဒီရေတွက်ဟာနိုင်ငံမြောက်ပိုင်းမှာအကြီးအကျယ်ထိုးစစ်ဆင်ရလောက်အောင်တော့အင်အားမများပါဘူး။သတင်းပတ်နဲ့ချီတိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ဘက်ကမှုမျိုးကိုတိမ့်ပိုက်ဖို့ကြိုးစားနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာတဖြည်းဖြည်းချင်းရှေ့တိုးလာနေတာဖြစ်ပါတယ်။